နာမည်ပါနာဆန်အောင်အယူနဲ့ပေါ့နော် The role of the civil society organizations in women's empowerment ဆိုပြီးတော့မှဒီကချင်စစ်ဆောင်စခန်းတွေပေါ့နော်အထူးသဖြင့်မိုင်းကြာရံမှာရှိတဲ့ဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့တွားပြီးတော့မှလေ့လာခဲ့တယ်လေ့လာပြီးတော့မှစာအုပ်စာတမ်းတစ်ခုပြုစုခဲ့တယ်လို့သိရပါတယ်ဆိုတော့အဲ့ဒီဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အထူးသဖြင့်ကချင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နောက်ပြီးတော့သူတို့ရဲ့လုံနိုင်ဇွမ်းပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စာတမ်းတစ်ခုပြုစုဖို့နားမဖိုင်နေတဲ့ဘလို့များစိတ်ကူးရခဲ့တာပါလဲရှင
်ဟုတ်ကဲ့ကျမဒီဟာကိုမပြုစုခြင်းပေါ့နော်ကျမစဉ်းစားရယ်ဒီစပွဲပြီးခါနဲ့ပတ်သက်ပြီးတော့ကျမလည်းတကယ်စိတ်ဝင်စားရယ်အဲနောက်ပြီးတော့ဒီကျမတကယ်လည်းဒီ research လုပ်ဖို့အတွက်စဉ်းစားရတဲ့အချိန်မှာဒီစစ်ပွဲပြီးတခါကလူတွေတော်တော်များများလည်းဒုက္ခရောက်နေတယ်။သူတို့မှာပေါ့နော်လုံခြုံရေးမရှိတော့ဘူး။ဘဝအလုံးစုံချက်မရှိတော့ဘူးပေါ့နော်။ဒါပေမဲ့ဒီစစ်ပွဲကနေပဲပေါ့ဒီအမျိုးသမီးတွေကျမတို့အဲချင်းမျိုးသမီးတွေစစ်ဆောင်မျိုးသမီးတွေသူတို့ပြန်မျှော်လင့်ချက်ရှင်တန်းအောင်သူတို့ပါရလုံနိုင်ချက်ပဲဘလို့လုံဆောင်နိုင်တဲ့စွမ်းအင်တွေရှိသလားလဲဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ကျမအဲ့စိတ်ကိုယ်လေးနဲ့လုပ်ခဲ့တာဖြစ်တယ်အမျိုးသမီးတွေကပေါ့နော်ဒီပြိပခါနဲ့ကြုံတွေ့ရတဲ့အချိန်ပေါ့သူတို့မှာအများကြီးဒုက္ခရောက်တဲ့ဥစ္စာတွေရှိအဓိကအားဖြင့်တော့ဒီ gender based violence ဆိုရခေါ်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံခြင်းနဲ့ပတ်သက်ပြီးတော့သူတို့ခွဲခြားဆက်ဆံခံရတာရှိရဲ့နောက်ပြီးကျတော့ပြိပခါဖြစ်ပြီးတော့ထွက်ပြေးရတဲ့အချိန်လည်းပေါ့မိသားစုနဲ့ပြေးရတယ်ပေါ့နော်များသောအားဖြင့်နောက်ပြီးကြတော့သူတို့မှအဲ့ဒီအချိန်မှာပဲသူတို့အတွက်ဒီမိသားစုကိုယ့်ရဲ့မိသားစုစားဖို့အတွက်လည်းစားတော့ဖို့ရှာရတယ်ပြီးတော့မိသားစုလုံခြုံရေးအတွက်လည်းအာကိုကလုပ်ပေးရတယ်ဒါတွေအကုန်လုံးကသူတို့အတွက်အသစ်ဖြစ်နေရပေါ့နော်ကျမတို့ဒီကချင်အမျိုးသမီးတွေကတကယ်တမ်းကျတော့ဒီပြိပခါနဲ့ကြုံတွေ့လာရတဲ့အချိန်မှာသူတို့မှဒီလို responsibility ယူရတဲ့အချိန်မှာသူတို့မှသူတို့တကယ်ပဲမလုပ်နိုင်ဘူးလို့ထင်ထားတဲ့အခြေအရာတွေကိုလုပ်နိုင်ခဲ့တဲ့အရာတွေကိုကျမတကယ်ပဲသိချင်လို့ပေါ့နော်နောက်ပြီးကြတော့ဒီအမျိုးသမီးတွေကဒုက္ခတွေစခန်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ပါဝင်တယ်ဆိုတော့ပါဝင်နေတဲ့အမျိုးသမီးတွေတကယ်ပဲသူတို့ဘဝအတွက်သူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်ဒီလိုအကျိုးရှိတဲ့ဥစ္စာတွေသူတို့လုပ်နိုင်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ကျမတကယ်ပဲသိချင်လို့ပေါ့နော်ဒီလိုစာရန်ပြုစုခဲ့တာဖြစ်ပါတယ်
။ဒီကချင်စစ်ဆောင်စခန်းကြီးအထီးကိုကိုယ်တိုင်တွားပြီးတော့ကွင်းစင်းပြီးတော့လေ့လာခဲ့တယ်ပေါ့နော်။အဲ့ဒီထဲထဲမှာမှဒီမန်ဂျာယန်ကိုကိုယ်တိုင်တွားပြီးတော့တွားခဲ့တယ်။အဲ့လိုကိုယ်တိုင်တွားကွင်းစင်းပြီးတော့လေ့လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနေ့စဉ်လူမှုဘဝတွေနောက်သူတို့လုံနိုင်စွမ်းတွေရှိနေတဲ့ကိစ္စတွေကိုတွားပြီးစုံစမ်းတဲ့အခါမှာသူတို့အတွက်ဘလို့စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုတွေ့ခဲ့ရလဲ။နောက်သူတို့မှဘလို့ခက်ခဲတွေရှိနေတယ်ဆိုတဲ့ဟာကိုရောမြင်ခဲ့ရပါလိမ့်ရှင်။
ဟုတ်ကဲ့မိုင်းကောင်အောင်ဆိုရဲမျိုးပါပေါ့နော်ဒီ KIA control area ဖြစ်တယ်ပေါ့ KIA ထိန်းချုပ်တဲ့နေမျိုးဖြစ်တယ်ဒုက္ခရစခန်းတစ်ခုထဲမှာကျမကဒီပါကထောင်ဒုက္ခရစခန်းကိုရေးရတယ်ပေါ့အဲ့ဒီစခန်းကလူ3500လောက်ရှိရဆိုတော့ကျမကအဲ့ဒီမှာ interview တော့ကလူ50လောက်ကို interview ပြီးတော့ကျမဒီ research လုပ်ခဲ့ရပေါ့နော်ဒီမှာဒီလိုမျိုး focus group interview ရဲ့နောက်ပြီးကြလူတူတယောက်ချင်းနောက်ပြီးကြဒီ case study နဲ့နောက်ပြီးကြအမေအဖြစ်နဲ့ပြီးတော့ဒီသူတို့ကိုတကယ်ပဲ training ပေးတဲ့ဒီ CSO တွေကို interview ပြီးတော့ကျွန်မလုပ်လာခဲ့ရပေါ့ကျွန်မတွားလိုက်လာတဲ့အချိန်မှာတော့ဒီ3ခုပေါ့နော်တွေ့ခဲ့တခုကဒီကျမရေးနဲ့ပတ်သက်ပြီးတော့အဲသူတို့ရဲ့အမြင်တွေနောက်ပြီးကြစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီသူတို့အာလောက်ကောင်နိုင်တဲ့စွမ်းအင်တွေနောက်ပြီးတော့ပညာရေးနဲ့ပတ်သက်ပြီးတော့သူတို့သိလာတဲ့အမြင်တွေကိုကျွန်မတွေ့ခဲ့ခုမှဒီစီးပွားရေးနဲ့ပတ်သက်ပြီးတော့သူတို့ပို့ပြီးတော့ independent ဖြစ်လာတယ်သူတို့ကိုသူတို့တကယ်ပဲဒီစီးပွားရေးလုပ်မဲ့ပေါ့နော်ဒီ camp ထဲမှာပဲဖြစ်စေစီးပွားရေးလုပ်မဲ့အခွင့်အလမ်းလေးတွေကိုသူတို့လေလာတင်ယူနိုင်ခဲ့တယ်နောက်ပြီးကျတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ကြီးကျန်တာဆိုရဲဥစ္စာကိုသူတို့တေချာလေးကိုသိခဲ့တယ်နောက်ပြီးကျတော့ဒီ decision making တွေကိုလည်းပေါ့နော်သူတို့အိမ်ထဲမှာရောသူ့ပတ်ဝန်းကျင်မှာရောသူတို့ပို့ပြီးတော့တည်လာခဲ့အဆောင်ကဆိုရင်ဒီပညာရက်တွေကဒီ CSO တွေမလာသေးခင်သူတို့ဘာမှတည်ရမဟုတ်ဘူးသူတို့ကဟိုးဘက်ဒီတောတွေတောင်းနေပါပဲနေတဲ့အမျိုးသမီးတွေဆိုတော့ဒီဒါတွေကိုသူတို့မတည်ခဲ့ဘူးပေါ့နော်ဒါပေမဲ့ဒီ CSO တွေလာပြီးတော့သူတို့ training ပေးတယ်နောက်ကြလိုအပ်တဲ့ပစ္စည်းတွေ ဆောင်ရှောက်မှုတွေပေးတဲ့အတွက်ကြောင့်လို့တို့ဒါကိုလေ့လာခဲ့ရတယ်ကိုတွေ့ခဲ့ရတယ်ပေါ့နော်
အဲ့တော့နန်းလပိုင်တို့မေးတဲ့အခါမှာတို့ကိုလိုက်ကလည်းတို့ရဲ့လေးလာတင်ခဲ့တဲ့ဟာတွေနောက်တို့ပို့ပြီးတော့မှတင်နားလဲခဲ့ရတဲ့ဒီပညာရက်တွေအသိပညာတွေနဲ့ပတ်သက်ပြီးတော့ဗောနော်အခုဒီမျိုးသမီးတွေအားနေတစ်ဆင်ဘလို့ပြန်ပြီးတော့မှဒီအကျိုးပြုလုပ်ငန်းတွေကိုပြန်လုပ်ဖို့တို့စိတ်ကူးတွေရှိလဲဆိုတာဗောပြောပြခဲ့တာရှိလားအဲ့ဒါလည်းနည်းနည်းပြန်ပြဝေးပြပါဦးရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့တို့မှဒီစီပေါ်ရင်းနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့အခွင့်အလမ်းလေးကိုအတိုင်းအတာတစ်ခုတည်းလုပ်နိုင်ခဲ့ပါတော့။ဟို income အများကြီးမရပေမဲ့ဒါပေမဲ့သူတို့ဒီနေ့စဉ်ဘဝရှင်တန်းရေးအတွက်ပေါ့နော်။တစ်ခုခုလှုပ်ရမယ်ဆိုတဲ့အဥ္စာကိုသူတို့တည်ပြီးတော့တကယ်တည်းဒီဥပမာဆက်ပြားလေးလှုပ်တာဖြစ်ဖြစ်သို့မဟုတ်ဒီရက်ကန်းရက်တာလေးနဲ့ဖြစ်ဖြစ်ပေါ့။ကိုယ့်ရဲ့တနိုင်တပိုင်းစာစီပေါ်ရေးကိုသူတို့လုပ်နိုင်ခဲ့တယ်။နောက်ပြီးကျတော့ဒီအမျိုးသမီးအခွင့်အရေးကိုလည်းသူတို့အဆောင်အဝါဆိုရင်နားမလဲဘူး။ကျမတို့ကချင်တွေကယောက်ျားကိုပဲဦးထိထားရမယ်ဆိုရဲရိုးရအစင်းလာနေလာတဲ့အတွက်ကြောင့်မလို့ဒါတွေကိုအော်အမျိုးသမီးအခွင့်အရေးတွေလည်းရှိပါလား။ကိုကလည်းတကယ်ပဲဒီဆုံးဖြတ်ချက်တွေကိုချနိုင်ပါလားဆိုတဲ့ဥစ္စာတွေကိုနားလေသဘောပေါက်ခဲ့တယ်။ကိုကိုမတရားလုပ်တဲ့ဥစ္စာတွေနောက်ပြီးကျတော့အနိုင်ထက်နှင်းပြတဲ့ဥစ္စာတွေကိုလည်းကိုကပြောဆိုလာဖို့အတွက်တတိရှိလာတယ်ပေါ့နော်။နောက်ပြီးကျတော့အဲ့ဒီတတိရှိလာရုံတည်းမကဘူး။ကိုကြုံကြည်မှုတွေရှိလာရုံတည်းမကဘဲနဲ့ပေါ့နော်။ဒီပတ်ဝန်းကျင်မှာရှိတဲ့အမျိုးသမီးတွေကသူတို့စုစည်းပြီးတော့သူတို့ဒီအဖွဲ့အစည်းတသေးလေးနေပေါ့နော်။ဒီကံထဲမှာသူတို့လှုပ်လာနိုင်ခဲ့ဒါပေမဲ့အခုကျမဒီစာရန်ဖြူးစုရဲ့နောက်ပိုင်းမှာဗာတွေ့ရလဲဆိုတော့ဘယ်လိုဖြစ်လဲဆိုတော့ဒီအသိပညာရတယ်ကိုယ့်ရဲ့အမျိုးသမီးအခွင့်အရေးတွေကိုသိရှိရဲဆိုပေမဲ့ကိုယ့်ရဲ့အိမ်ထဲမှာသို့မဟုတ်ပတ်ဝန်းကျင်မှာကဆုံးဖြတ်ချက်ချနိုင်ဖို့အတွက်အဆင့်ကိုပေါ့အဲ့မှာ limitation တွေရှိနေတဲ့အရာကိုတွေ့ခဲ့ရတယ်ပေါ့နော်နောက်ပြီးတော့ဒီဒုက္ခတစ်ခန်းကော်မတီမှာလည်းအရေးအတွက်အရာပါဝင်မှုလည်းနည်းနေသေးတယ်နောက်ပြီးတော့တကယ်ပဲဆုံးဖြတ်ချက်ချတော့မလားဆိုတဲ့အချိန်မှာလည်းသူတို့ကိုဆုံးဖြတ်ချက်ချခွင့်မပေးသေးတဲ့အချိန်လေးမျိုးတွေရှိနေသေးတဲ့ဥစ္စာကိုတွေ့ရတယ်အဲ့ကြောင့်လို့ပေါ့နော်ကျွန်မပြောချင်တာကဒီရက်သက်လူမှုအဖွဲ့အစည်းတွေပေးတဲ့တင်ဒန်းတွေအထောက်ပံ့နေတဲ့တင်မရပဲနဲ့ပေါ့နော်အပြင်မှာရှိရပုံဝင်ကျင်ပတ်ကလည်းပေါ့ပုံမှုရှိဖို့လိုရပေါ့နော်အဲဒါကြောင့်မလို့အကုန်လုံးလက်တွဲပူပေါင်းဆောင်ရွက်ဖို့လိုရပေါ့နော
်အဲနောက်ပိုင်းနေနဲ့ဒီမိုင်းချန်ရန်ကရှိတဲ့ကချင်စပြေးစစ်ဆောင်ဒုက္ခသည်စခန်းကိုကိုယ်တိုင်နဲ့တွားပြီးတော့လေ့လာခဲ့တယ်ဒီစာတန်းကိုဖတ်ရှုလေ့လာရတဲ့ဒီပုံကိုယ်လေးအနေနဲ့ပေါ့နော်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးအလျောက်ဒီနောက်ပြီးတော့အမျိုးသားဆိုရင်လည်းအမျိုးသားအလျောက်နောက်ခေါင်းဆောင်ပိုင်းနေတက်ဆိုင်နဲ့တောင်းရှိသည်အဖွဲ့စည်းတွေအတွက်ပေါ့နော်ဒီစာတန်းကနေပြီးတော့တဆင်ပေါ့နော်ဒီချင်းမျိုးသမီးရဲ့ကိုစားဘလို့သတင်းစကားမျိုးတွေပါနိုင်မယ်လို့ပြောလင့်တယ
်ဟုတ်ကဲ့ပါ The Role of Civil Society Organization in Women Empowerment ဆိုရဲစာအုပ်လေးပေါ့နော်ကျွန်မတကယ်ပဲအဲ့ဒီပါကထောင်ဒုက္ခဒက်စကမှာတွားပြီးတော့လေ့လာခဲ့ပြီးဒီစာအုပ်လည်းထွက်ခဲ့ပြီးပေါ့နော်ဒီစာအုပ်လေးကိုထိုင်းနိုင်ငံချင်းမှာတက္ကသိုလ်မှာတွားပြီးတော့ရှာလို့လည်းရရပေါ့နော် online မှာလည်းကြည့်ရှုလို့ရရပေါ့နော်ဒီစာအုပ်လေးကဆိုရင်တကယ်ပဲအသိပညာပေးတဲ့စာအုပ်လေးပေါ့နော်ကျမတို့ဒီချင်းပြည်နယ်မှာရှိတဲ့ဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝကိုပူဆန်းလာလာမယ်ပို့အတွက်ရနောက်ပြီးကျတော့ဒီအခုလာမဲ့မျိုးဆက်တဲ့အမျိုးသမီးတွေအတွက်လည်းခွန်အားဖြစ်စေတဲ့စာအုပ်လေးလို့ကျမယုံကြည်ပါတယ်ဒီစာအုပ်လေးကဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝအကုန်လုံးကိုလွှမ်းခြုံထားတာမဟုတ်ပေမဲ့ပေါ့နော်သူတို့အတွက်ဒီရှေ့ဆက်ဖို့အတွက်ခွန်အားပေးနိုင်မဲ့စာအုပ်လေးလို့လည်းမျှော်လင့်ပါတယ်ကျမတို့ကချင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းလေးမှာနေနေကြတဲ့အမျိုးသမီးတွေအားလုံးသူတို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာနဲ့အားလုံးအိမ်ပြန်နိုင်ကြပါစေလို့ကျမဆုတောင်းပါတယ်